NLD အစိုးရအသစ်တာဝန်ယူတာတပတ်ကြာမြင့်တဲ့အချိန်မှာတရုတ်နိုင်ငံသားရေးဝန်ကြီးအနေနဲ့လာရောက်ဂုဏ်ပြုတဲ့အတွက်ကျေးဇူးတင်ရှိကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဒေါ်အောင်ဆန်းစုကြည်ကပြောပါတယ်မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒဟာတကမ္ဘာလုံးနဲ့ခင်မင်ရင်းနှီးစွာဆက်ဆံရေးလူသားအားလုံးတိုးတက်ရေးဆိုတဲ့အယုံကြည်ချက်အရချမှတ်ထားတာဖြစ်ကြောင်းလည်းဒေါ်အောင်ဆန်းစုကြည်ကပြောပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးကမြန်မာနဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးဟာချစ်ကြည်ရေး policy အဖြစ်ဆက်လက်ထားရှိသွားမှာဖြစ်ပြီးတည်ငြိမ်မှုရှိတဲ့ချစ်ကြည်ရေးဖြစ်ကြောင်းစကားပြန်ကတစ်ဆင့်ပြောကြပါတယ
်ကျွန်တော်နဲ့မြန်မာနိုင်ငံရေးဝန်ကြီးဝန်ကြီးဆောင်ရမှာဒီဥနန္ဒာဟာမြန်မာနိုင်ငံပေါ်ထားတဲ့ချစ်ကြည်ရေး policy ကအရင်မှတည်းနဲ့လုံးထားပါတယ်အဲ့ဒီနန္ဒာနိုင်ငံချစ်ကြည်ရေးဟာနန္ဒာရေးစနစ်ကိုကျော်လွှားနိုင်ပြီးမြန်မာနိုင်ငံအစိုးရအတိလက်အောက်မှာပုံမော်လေးဖွံ့ဖြိုးတိုးတက်လာပါတယ်လို့ပြောခဲ့ပါတယ
်ဒါပြင်မြန်မာနိုင်ငံရဲ့စီးပွားရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးနဲ့မြန်မာပြည်သူတွေရဲ့ဘဝမြင့်နေရေးတွေမှာတရုတ်အစိုးရကပူးပေါင်းဆောင်ရွက်သွားမယ်လို့ပြောကြားပါတယ်တရုတ်အစိုးရကယင်းနှီးမြှုပ်နှံထားတဲ့မြေဆုံစီမံကိန်းစာချုပ်ကိုဒေါ်အောင်ဆန်းစုကြည်ကသူကိုယ်တိုင်တောင်မဖတ်ရသေးတဲ့အတွက်ပြည်သူကိုမချပြနိုင်သေးကြောင်းသတင်းတော်တို့ကမေးမြန်းရမှာဖြေကြားခဲ့ပါတယ
်
ဆွေးနွေးတဲ့အထက်မှာမြေဆုံစီမံကိန်းကိစ္စပါရှိသလားလို့နောက်ထပ်သတင်းတော်တို့ကမေးရမှာထွေထွေထူးထူးဆွေးနွေးတာမရှိဘူးလို့ဖြေကြားပါတယ
်။ထူးထူးဆွေးနွေးပါမှာကျမတို့ဒီကိစ္စကိုပြောဒီကိစ္စကိုထည့်ပြီးပြောခဲ့တာရှိတယ်။ဘာမှလည်းထူးထူးဆွေးနွေးနေနေတယ်
။တရုတ်နိုင်ငံသားရဲ့ဝန်ကြီးမြန်မာနိုင်ငံကိုလာရောက်တဲ့ခရီးစဉ်ဟာ NLD အစိုးရကိုဂုဏ်ပြုတဲ့ခရီးစဉ်ဖြစ်ကြောင်းပြောပါတယ်ခင်ဗျာ။